ကျမကစုမမရှင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုကမ်းရိုးတန်းဒေသကကျွန်းကျွန်းကိုပို့လိုက်တဲ့ပုံမှာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးပြောပြပေးကြပါရစေ။ပင်လယ်ပြင်မှာသတင်းဗတ်နဲ့ကြီးမျောနေခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကကမ်းကပ်ခွင့်ပေးခဲ့တဲ့ရိုဟင်ဂျာတွေထဲက28ယောက်ကိုဘဟန်စာချာကျွန်းကိုပို့ဆောင်လိုက်တဲ့အပေါ်မှာဒုက္ခသည်တွေကြောင့်စိုးရိမ်မှုတွေတကြောပြန်ထွက်ပေါ်လာကြပါရစေ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာကဒုက္ခသည်စခန်းတွေမှာတိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်ကြရတဲ့အတွက်ကျန်းမာရေးနဲ့လုံခြုံမှုအတွက်စိုးရိမ်မှုတွေနဲ့အတူအာဏာပိုင်တွေကဘဟန်ဆန်ချာကျွန်းမှာပြောင်းရွှေ့နေရာချဖို့စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေကြားမှာတော့ခက်ခဲတဲ့အခြေအနေတွေနဲ့မုန်းတုံရသည်မုန်တိုင်းအန္တရာယ်စိုးရိမ်တဲ့အတွက်မသွားကျင်ခဲ့ကြပါဘူး။ဒါပေမဲ့လည်းအခုနောက်ဆုံးပင်လယ်ပြင်ကကယ်တင်လာတဲ့ရိုဟင်ဂျာတချို့ကိုပို့ဆောင်လိုက်တဲ့အတွက်သက်ဆိုင်ရာမိသားစုတွေနဲ့တခြားဒုက္ခသည်တွေကြားမှာစိုးရိမ်မှုတွေကြီးထွားလာနေတယ်လို့စခန်းထဲကဒုက္ခသည်တွေအရေးဆောက်ရက်ပေးနေတဲ့ ARSBH ငြိမ်းချမ်းရေးနဲ့လူခွင့်ဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟီဘူလာကပြောပါတယ်
ကျွန်တော်တာသမီးတွေဟောမှာဆရာကမင်းရဲ့မင်းတို့ယူသွားလို့ကြွရတဲ့ကိုယူသွားလဲဘယ်ကိုပို့မှလဲတီးဘူးပြင်းနေတယ်သူတို့ပူပန်နေကြတယ်အဲ့လိုပဲလာပြီးတော့ဆွေးနေကြတယ်တေချာပဲသူမှမတီးဘူးကျွန်တော်ဒုက္ခရဲ့စကန်းကနေနေစကြဝဲဘင်္ဂလာကိုကောက်စပါးတွေရကနေတက်တယ်ဆိုတော့ရှိုးပြောခေါ်တော့လဲဘယ်လိုပို့လဲဆိုတော့ကျွန်တော်အစားတင်မရခဲ့ဘူးအော်ကျွန်တော်ကဒီရှုံးမှာတော့ပေါ့ဆောကိုဒီနေရာကပင်လေလေမင်းမေးတယ်ရေးလေသူကျွန်တော်ကစမချာဝချောက်တယ်အဲကျွန်တော်နေရာနဲ့တော်တော်ဝေးသွားမယ်အဲဒါကြောင့်လို့ကျွန်တော်မြန်မာနဲ့ကျွန်တော်နေခဲ့ကြပြီးမျိုးကိုကျွန်တော်တွားချင်ကြတာ
ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဗ်ဒူမိုမန်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်လာကြောင်းရိုဟင်ဂျာ28ယောက်ကိုဗဟန်ဆန်ချာကျွန်းကိုထားဖို့စီစဉ်ခဲ့တာဖြစ်ကြောင်း AFP သတင်းဌာနကိုပြောထားပါတယ်ဒါပေမဲ့လည်းကော့စ်ဘဇာခရိုင်ဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ဥယီဇလန်တို့လိုဒုက္ခသည်တွေကတော့အခုလိုတည်တံ့ခွဲပြီးပို့ဆောင်လိုက်တဲ့အပေါ်မှာစိုးရိမ်မှုတွေရှိပါတယ
်တနည်းအားဖြင့်ဒီဘာချောင်းချောင်းကျွန်းကိုပြောင်းရွှေ့တာမယ်ဆိုရင်သူတို့ရဲ့နေတားရဲ့အနာသူတို့ရဲ့ဘဝထူထောင်ရေးအတွက်ကတော့အများကြီးဆွင့်ရည်ရာရှိပါတယ်နောက်မိသားစုနဲ့အထူးတကွာမနေနိုင်လို့ဆိုရင်သူတို့အတွက်အကားကအမျိုးမျိုးရှိတာပေါ့ခင်ဗျာကျွန်တော်တို့လူကြီးကဒုက္ခသည်တွေကတော့ဘာချောင်းချောင်းကျွန်းကိုကျွန်တော်တို့သွားဖို့ကတော့လုံးဝအဆီဆီမရှိပါဘူးခင်ဗျာဘာချောင်းချောင်းကျွန်းကဒီလေအလေမာဆိုတော့ကျွန်တော်ရဲ့တဲ့တည်းရာတော့ဆွေးရင်စရာရှိလို့ဒီဘာချောင်းချောင်းချွန်းကိုကျွန်တော်လူကြီးဒုက္ခစေဆက်ကသွားဖို့လုံးဝအဆီဆီမရှိပါဘူးခင်ဗျာ
ဒုက္ခသည်တွေကိုဘာဟာဆန်ချာကျွန်းကိုပြောင်းရွှေ့ဖို့အရင်တုန်းကလည်းဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ဘူးပေမဲ့ဒုက္ခသည်တွေကိုယ်တိုင်ကကန့်ကွက်ခဲ့ကြသလိုကုလသမဂ္ဂဘာဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုခဲ့တဲ့အတွက်အောင်မြင်မှုတော့မရခဲ့ပါဘူး2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာ ARSA ရိုဟင်ဂျာစွန့်ရောက်အဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲတွေအဖြစ်နဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံခဲ့ပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာချုပ်လွှာတွေလက်မှတ်ထိုးထားပါတယ်EU ဥရောပသမဂ္ဂကတော့လက်နက်ကင်ပဋိပက္ခတွေအဆုံးသတ်ဖို့ပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ရာနဲ့ချီတဲ့ရိုဟင်ဂျာတွေပင်လယ်ပြင်ထဲမှာရက်သရဘတ်တွေနဲ့ချီမျောပါနေတဲ့အခြေအနေတွေနဲ့မကြုံရအောင်ဝိုင်းဝန်းကူညီကြဖို့ကိုလည်းဒေသရင်းနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင်။